တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာမြန်မာအစိုးရတပ်တွေနဲ့ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေကြားလက်ရှိဖြစ်နေတဲ့ပြည်ပခပြည်တယ်ရေးအတွက်တရုတ်အစိုးရကဂျားဝင်ဆောင်ရွက်ပေးရင်ကောင်းမယ်လို့ထင်တဲ့အကြောင်းကိုကန့်တပ်ဖွဲ့တွေကိုကြီးကြပ်ကုတ်ကဲနေတဲ့ဖုံဒါဆွန်းကပြောလိုက်ပါတယ်။ဒါ့အပြင် KIA ကကချင်လွတ်မြောက်ရေးအဖွဲ့ပါဝင်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းသူတို့နဲ့အတူတိုက်ခိုက်နေတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာအစိုးရတပ်ဖွဲ့တွေနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့တွေကြားတပ်ပွဲတွေပြန်လည်ဖြစ်ပေါ်နေတဲ့အချိန် VOA Mandarin တရုတ်အတံလွင့်ဌာနနဲ့ပြုလုပ်တဲ့အမေးအဖြေကမှ MNDAA တပ်ဖွဲ့ခေါင်းဆောင်ဖုန်ကြားရှင်ရဲ့သားဖုန်ဒါဆွန်းကအဲ့ဒီလိုပြောလိုက်တာဖြစ်ပါတယ်။ဖုန်ဒါဆွန်းဟာလက်ရှိမြန်မာအစိုးရတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကိုကန့်တပ်ဖွဲ့တွေကိုကြီးကြပ်ကုကန်းနေသူဖြစ်တယ်လို့ဆိုပါတယ်။ကိုကန့်တပ်ဖွဲ့တွေနဲ့မြန်မာအစိုးရကြားကလက်ရှိပဋိပက္ခမှာတရုတ်နိုင်ငံရဲ့ပအဝင်ပတ်သက်မှုကိုလိုလားပါသလားလို့မေးတဲ့အခါမှာတော့သူကတရုတ်မန္တရင်ဘာသာစကားနဲ့အခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။ဒီကုငကုချေဇဝငကုသူမင်းချောင်းတင်တ
ာမြန်မာအစိုးရနဲ့ကျွန်တော်တို့ကြားမှာဖြစ်နေတဲ့ပြည်ပခန့်မှာတရုတ်အစိုးရကဂျာဝင်ပြီးတော့ငင်းညာရေးအတွက်ဆောင်ရွက်ပေးမယ်ဆိုရင်တော့ကောင်းတယ်လို့ထင်ပါတယ
်။မြန်မာအစိုးရနဲ့ဖြစ်နေတဲ့ပြည်ပခန့်မှာတရုတ်အစိုးရအနေနဲ့ကိုကန့်တွေကိုကူညီပေးနေခြင်းမရှိကြောင်းနိုင်ငံဆက်ဆံရေးကိုထိပါးစေမဲ့ကိစ္စကိုတရုတ်အစိုးရအနေနဲ့လုံးဝမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနကလည်းပြောဆိုထားပြီးဖြစ်ပါတယ်။ဒါပေမဲ့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကတော့မြန်မာအစိုးရနဲ့ဖြစ်နေတဲ့ပြည်ပခန့်မှာကဘာရရမှာရှိနေတဲ့တရုတ်လူမျိုးတွေအနေနဲ့ဝိုင်းဝန်းကူညီကြဖို့တောင်းဆိုထားပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်မှာပဲတရုတ်လူထုစီကထောက်ခံမှုရဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်အစိုးရကကြောတော့နောက်ခံပေးထားတဲ့မီဒီယာတွေနဲ့ပြုလုပ်တဲ့မေးမြန်းခန်းတွေမှာသူအုပ်ချုပ်ဆင်ကကိုကန့်ဒေသမှာမူရစ်စေဝါကုံတွယ်မှုအဆုံးသတ်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလဲကိုကန့်ဒေတာမှာကိုပိုင်အုပ်ချုပ်ခွင့်ရဖို့နဲ့အခွင့်အရေးတွေအတွက်သူ့အနေနဲ့တိုက်ပွဲဝင်နေတာဖြစ်ကြောင်းကိုကန့်ဒေတာမှာသူမရှိတဲ့အချိန်ကစပြီးမူရစ်စေဝါမှောင်ခုံမှုတွေပြန်လည်ကြီးထွားနေကြောင်းကိုကန့်ဒေတာဟာလည်းတရုတ်နယ်ပွားတွေအတွက်မဟုတ်တော့ဘူးလို့ဖုန်ကြားရှင်ကပြောဆိုနေတာပါတရုတ်နိုင်ငံအတွင်းကလူမှုကွန်ရက်တွေမှာလည်းတရုတ်နိုင်ငံသားတွေဘက်ကတရုတ်လူမျိုးလို့ယူဆထားတဲ့ကိုကန့်တွေဘက်ကနေတရုတ်အစိုးရအနေနဲ့အကူအညီပေးဖို့တိုက်တွန်းပြောဆိုနေကြသလိုတရုတ်အစိုးရရဲ့ရည်တည်ချက်ပျော်ပြောင်းကြောင်းဝေဖန်ပြောဆိုမှုတွေလည်းရှိနေတာပါလက်ရှိအချိန်တွေမှာသူတို့ဘက်ကတပ်ဖွဲ့အင်အားဘယ်လောက်ရှိသလဲလို့မေးတဲ့အခါမှာတော့
现在三千多嘛总总兵力三千多加上那四架还不止这么多喽
ကျွန်တော်တို့စီမံရေးတပ်ဖွဲ့ဝင်အင်အား3000လောက်ရှိပါတယ်ကျွန်တော်တို့ကိုကူတိုက်ပေးတဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေအပါအဝင်တခြားမဟာမိတ်အဖွဲ့၄ဖွဲ့ပေါင်းလိုက်ရင်တော့တပ်ဖွဲ့အင်အားစုစုပေါင်း4000ကနေ5000လောက်တော့ရှိပါတယ
်တရုတ်မြန်မာနယ်စပ်မှာကိုကန့်နဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာKIA ကချင်းလွတ်မြောက်ရေးတပ်ဖွဲ့ SSA ရှမ်းပြည်တပ်မတော်တောင်ပိုင်းတရားနယ်လေတအောင်းအမျိုးသားလွတ်မြောက်ရေးတပ်ဦးတို့ပူးပေါင်းတိုက်ခတ်နေတယ်လို့မြန်မာအစိုးရကဖေဖော်ဝါရီလ16ရက်နေ့ကတရားဝင်ပြောကြားထားပြီးဖြစ်ပါတယ်။ကိုကန့် MNDAA တပ်ဖွဲ့နဲ့မဟာမိတ်ပြုထားတဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းကူညီတိုက်ခိုက်ပေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်နေတာပါ။လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခန့်မှာသူတို့အနေနဲ့နိုင်ငံတကာအသံအဝိုင်းကိုဘာပြောချင်ပါသလဲလို့မေးတဲ့အခါမှာတော့ဖုန်ဒါဆွန်းက
我只想说我爱和平当然是很希望了但是
ကျွန်တော်တို့အနေနဲ့ညီညာရေးကိုလိုလားပါတယ်ကမ္ဘာနိုင်ငံတွေကကျွန်တော်တို့ကိုအကူအညီပေးတာကိုကျွန်တော်တို့လည်းလိုချင်တာပေါ့ဒါပေမဲ့အဲ့ဒါကတော့ဖြစ်နိုင်မယ်မထင်ပါဘူးအခုချိန်ထိတော့ဘယ်နိုင်ငံကမှကျွန်တော်တို့အကူအညီမရပါဘူ
းဖေဖော်ဝါရီလဇန်းကဆလို့တရုတ်မြန်မာနယ်စပ်အနီးရှမ်းပြည်လောက်ကိုင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသကတသိန်းကျော်ထွက်ပြေးခဲ့ကြရပြီးဖြစ်ပါတယ်တိုက်ပွဲတွေကြောင့်နှစ်ဖက်တေဆုံးသူတွေရှိပေမဲ့အရေးအတွက်အတိအကျတော့မသိနိုင်သေးပါဘူးခင်ဗျာ